Bangladesh နိုင်ငံပဲတင်ဆောင်သွားသူတွေမြန်မာနိုင်ငံဘက်ကိုလာမယ်နိုဝင်ဘာလလယ်မှာပြန်သွားဖို့စကန်တွင်ပြင်ဆင်နေကြပြီဖြစ်ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်။ပြန်လာမယ့်သူတွေအတွက်လုံခြုံတဲ့နေရာမှာနေရာချတာပေးဖို့စစ်ခိုင်လွှတ်တော်ကပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုထားတယ်လို့စစ်ခိုင်ပြည်내ရင်းစုမှုအတိုင်းအတာတစ်ခုကြားရှေးရှေးသဟဇာတာရှိရှိနဲ့အသူရှင်တွဲနေနိုင်ဖို့အချိန်ယူပြီးတော့ရုံကြည်မှုတည်ဆောက်ရအောင်မှဖြစ်တယ်လို့လည်းစစ်ခိုင်ပြည်내လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်လာမဲ့ဒုက္ခသည်တွေအတွက်တည်းမဟုတ်ပဲပြည်နယ်ထဲမှာပဲတင်းချောင်နေရဆဲမွတ်စလင်ဒုက္ခသည်တွေအတွက်တောင်ခိုင်မာတဲ့လုံခြုံရေးအာမခံချက်မရှိသေးဘူးလို့ရခိုင်မောင်းတော်ဒေသခံကပြောပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်2019ဩဂုတ်လကုန်ပိုင်းတော့ကရခိုင်မြောက်ပိုင်းလုံခြုံရေးကင်းစခန်းတွေကို ERF အစိုးရအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေရဲ့နောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေကြောင့်ဆွေးမှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်ပို့နိုင်ရေးကုလသမဂ္ဂဘာဝင်နိုင်ငံခြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာတော့အုပ်စုလိုက်ပထမဦးဆုံးအတူအညီနဲ့လာမယ့်ဒဝေမာလာနယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခြားတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ပြန်လာကြတဲ့သူတွေအတွက်ပြန်လည်လက်ခံတရားချထားရေးအစီအစဉ်တွေအစီအစဉ်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်နိုင်လောက်အောင်တော့မြန်မာနိုင်ငံဘက်မှာလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေပေးဖို့အစီအစဉ်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ရပေးဖို့ HRW လူခွေအဖွဲ့ကြီးကလည်းတောင်းဆိုထားပါတယ်။အခုဆိုရင်တော့ဒုက္ခသည်စခန်းတွေထဲမှာပထမဆုံးအတုပ်ပြန်ဖို့မဲ့စီးရဲတဲ့ပါသူတွေနေရာပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့ဒီရက်ကိုပြန်ကြရမယ့်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးမောင်မောင်ကပြောပါတယ
်။ဘာတော်လုံးလုံးစတဲ့တကယ်ငယ်တွေရှိတယ်တကယ်ငယ်တွေရလူတွေရသူတို့တကယ်တာဝန်ခံဆရာတန်းရစာဟုတ်သူတို့ကလုံးလုံးစဲဒီမနိုင်ငံမှာပြန်ဆောင်လို့ဆိုရင်ဦးစီဖရန်ဒုက္ခသည်စခန်းကနေသူတို့နှထောင်လို့ပူပန်ဖို့မလို့ကြည့်ရတယ်ကျွန်တော်သူတို့တမောနဲ့သူတို့ကရန်တီကတယ်လို့မဟုတ်ပါဘူး။လူရီယာကသူတို့တော့မှသူတို့ဒီသားဆွေးနေတယ်ဒီမှာအင်မီတာဆိုဟာခါယာရှိစေကောက်စဲလိုမျိုးသူတို့ကောင်းဆောင်တာရတာပြလိုက်တယ်။အဲ့ဒီကောင်းဆောင်ကသူတို့တန်းနေပါရရှိတယ်လို့ပြောတယ်။ဒါမှလူရီယာမကျနာဘူးလူရီယာမသွားဘူးလို့ပြောတယ်။
အခုလိုမျိုးနေရပြန်ဖို့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့စီစဉ်နေကြတဲ့အချိန်မှာပဲရခိုင်ပြည်နယ်လွတ်တော်ထဲမှာတော့ဒုက္ခသည်တွေပြန်လည်တရားချထားရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေသခံရခိုင်ပြည်သူတွေနဲ့ပြည်ပခါထပ်မဖြစ်ရအောင်လုံခြုံရေးကိုစစ်တေကြစီစဉ်ဆောင်ရွက်ပေးဖို့ဆွေးနွေးတင်ပြတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပြပါဗျာ။အဲ
ကျွန်တော်တို့ကပြောထားပါတယ်။တော့အခုဝင်လာမဲ့နောက်ကန်ကြီးတွေကိုမုံတော်မြောက်ဆိုင်မှာတော်တော်ကြုံရင်အရာပြေဆုံးနေတဲ့နေရာဒီမှာထားပြရမယ်။ဘုဘူးကြီးရဲ့ဒေသခံတွေကိုအကြံဆုံးမှုတွေဖြစ်လာနိုင်တယ်။အဲ့ဒီကြောင့်တော်ကြုံတဲ့နေရာဒီမှာသူတို့ထားပြဖို့အတွက်ကိုကျွန်တော်တို့ကတော့ဒီမှာအဲဝတ်တော်မှာသင်ပြချက်တွေပြီးသားဖြစ်ပါတယ်ခင်ဗျာ။အဲ့ဒါဒီဒီတို့တွေဆင်လာအရာကျွန်တော်တို့ကသင်ပြတာဖြစ်ဖြစ်ကြတော့တော့အဲဒီဆောင်စုအတွက်ရောပြည်စုရောတော့ဒီဒီကနေပတ်သက်ပြီးတော့အဲ့ဒါဘုဘူးလောက်လာမယ်ဆိုရင်တော့တော့ဒီတို့ရဲ့ဆိုက်ဆိုင်နေတဲ့မှုတွေဆက်လာနေတယ်လို့ကျွန်တော်လည်းအဲ့လိုပြောနေတယ်
ဒီမှာအစိုးရဘက်ကအစီအစဉ်ဖြစ်အောင်စီစဉ်ထားပြီးတော့ပြည်လည်တရားချထားပေးဖို့ဆောင်ရွက်ထားတယ်လို့အစိုးရကပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေမှာတော့ပြန်လာကြတဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအတွက်ကိုမဆိုထားတဲ့ရခိုင်ပြည်နယ်ထဲမှာပဲတိတ်ဆောင်နေရဆဲသူတို့အတွက်တောင်မှခိုင်မာတဲ့ဘဝအမှန်ကန်မရှိသေးတယ်လို့လုံခြုံရေးကလည်းစိုးရိမ်မှုတွေရှိနေသေးတယ်လို့မောင်တော်ဒေသခံပြောသူကြီးကြေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထုံးကသူ့စိုးရိမ်ချက်ပြောပြပါတယ
်ပြန်မလာရှင်နဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီအခွင့်အရေးမှာသူတို့ကပါသွားတော့အဲ့ဒီလူတွေလည်းဒီဒီအခွင့်အရေးမှာပါနေရလို့ရှိတယ်။တကယ်တော့ဒီတက်မှာကျွန်တော်ကဒီမှာရှိနေရဆိုတော့ဒီတက်အကြံတွေကလုံးဝကိုမပြောနိုင်ဘူး။ကျွန်တော်ဒီကြာလာတဲ့လူတွေရဲ့လုံခြုံမှုရောပြီးတော့သူတို့ကအရာရာဆုံးရှုံးသွားတဲ့လူတွေဆိုတော့သူတို့ရဲ့ဘဝစီစဉ်ရေးအတွက်သူတို့ကဘာလို့အလို့ခံနေလဲလို့လည်းမရှိဘူး။ဒီတော့အဓိကကကျွန်တော်ရဲ့ဟောဘောနိုင်ငံသားဖွေးကိုဟိုဒီအစိုးရကနေပြီးတော့လုံးဝကိုပြင်ကျင်ထားတယ်ဆိုတော့ဒီလူကျန်လာပြီးတော့လည်းဟိုအရင်ဘဝနဲ့အရင်ဒီလူတွေဒီဘဝလူတွေကလုံးဝလူလူလာလာကျန်လာရှင်တာမဟုတ်ဘူးဒါနဲ့နိုင်ငံအစိုးရရဲ့ဟောဘောသဘောတူညီချက်အတိုင်းရှိသူတွေကအဲ့လိုပြင်းနေတဲ့ဟောဘောမပြင်းမနေကျန်လာရမယ်အနေနဲ့မှာပဲရှိနေလို့ကျွန်တော်ကကြားသိရတယ်
ကျဘာဆိုရဘကတော့ရူဟီဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ပခံထားပေမဲ့လို့တခိုက်ပြည်တဲ့ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရူဟီဂျာဒုက္ခသည်83ကျော်အထက်ကနေဒုက္ခသည်1000ကိုအခုပထမဦးဆုံးအတုံးတွေနဲ့ပြန်လည်လက်ခံပါလဲဖြစ်ပါလေရှင်။